မန္တလေးတိုင်းဒေသကြီးမန္တလေးမြို့မဟာအောင်မြင်မြို့နယ်မှာရှိတဲ့မစိုးရင်တက်တက်ကဦးဝီရသူဖြစ်တဲ့လူတိများတဲ့နာယကအဖွဲ့ဝင်ဆရာတော်ဦးဝီစိတ်တာဘိဝန္တဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားစီနိုင်တဲ့ဟောပြောမှုတွေလုပ်တာကိုတွေ့ရှိရတဲ့အတွက်2018ခုနှစ်မတ်လ10ရက်တောက်ကြနေ့ကစပြီး2018မတ်လ9ရက်နေ့အထိတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်ကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကမတ်လ10ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဥဝီရသူဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားပြီးဘာသာရေးအဓိကရင်းတွေဖြစ်လာစေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားစေတဲ့လှုံ့ဆော်ဟောပြောမှုတွေတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုတွေအပြင်နိုင်ငံရေးပါတီတွေကြားဘက်လိုက်ဟောပြောမှုတွေကိုဒေသအနှံ့အပြားမှာအချိန်အတော်များများပြုလုပ်ခဲ့တာမို့ဒါဟာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကနေထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုဖောက်ဖျက်ရာကျနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခုလိုချိုးပေါက်နေမှုကြောင့်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့48ပါးစုံကြီးအထူးအစည်းအဝေးကနေဥဝေရသူကိုတရားဟောပြောခွင့်တစ်နှစ်ပိတ်ပင်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပြီးမလိုက်နိုင်ရင်တည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်လို့လည်းရေးသားထားပါတယ်။မကြာသေးခင်ကရန်ကုန်လေးစိတ်မှာတရားလွှတ်တော်ရှေ့နေကြီးဥကိုနီတနက်နဲ့ပြစ်ခတ်လောက်ကြံခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဥကိုနီကိုတပ်ဖြတ်ခဲ့သူဟာလူတွေကိုအန္တရာယ်ပြုမဲ့ခွေးယူကိုတတ်ခဲ့သူမို့ကျေးဇူးတင်ထိုက်တယ်လို့ဥဝေရသူကမင်းကြားခဲ့တာဖြစ်ပါတယ်။ဥဝီရသူဟာမွတ်စလင်မုံဒီရဲ့တရားတွေဟောပြောသူဖြစ်နေထင်ရှားပြီး2013ဇွန်လတုန်း Times Magazine ရဲ့မျက်နှာဖုံးမှာတော့ The Face of Buddhist Terror ဗုဒ္ဓဘာသာအကြမ်းဖက်ဝါဒီရဲ့မျက်နှာအဖြစ်နဲ့ဖော်ပြခြင်းခံခဲ့ရသူပါ။